ဆမ်းပါစွာနာယူကြပါယနေ့မြမတက္ကရာ1368ခုနှစ်တကူလာပြီကျော်17ရက်ခရစ်နှစ်2009ခုနှစ်4လပိုင်း12ရက်ဇာတာပရိနိနေ့လည်း2နာရီချိန်ရန်ကုန်မြို့လေးစုတော်ဘုရားရှင်တို့၏အမွေနှင့်ကိန်းဝတ်စံပယ်တည်ရှိရဖြစ်တော်မူသောရွှေတိဂုံဇေတော်မြတ်ကြီးအရှိဆောင်တန်းဦးပါတုံလုံးဝိပဿနာပြန်ပွားရေးအဖွဲ့ချုပ်ဝိပဿနာပညာတက္ကသိုလ်ပညာခါသမယတရားစခန်းသုံးလောကထထရှင်တော်ဘုရားသည်မဟာကရုဏာသမဘက်ကိုဝင်စားတော်မူ၍ဒုက္ခခတ်သိမ်းအစဉ်ကင်းငြိမ်းစေခြင်းငါစွာနိုင်သောတတ္တိအာနုဘောရှိသောဝိပဿနာအကျင့်မြတ်တရားတော်များကိုဟောကြားတော်မူခဲ့ပါသည်ဒုက္ခခတ်သိမ်းအစဉ်ကင်းငြိမ်းရန်ဟောကြားတော်မူသောဝိပဿနာတရားတော်တည်းကအနာပါနသတိဝင်လေးကမ္မထံအာထုံနီပြီးခဲ့ပြီ။နောက်သွားရထိုင်လျောင်းသွားတိုင်းရတိုင်းနေတိုင်းထိုင်တိုင်းလဲလျောင်းတိုင်းမှာဒုက္ခကိုမြောင်ရှုပြီးတော့ကျဉ်သုံးနေထိုင်ဖို့ဒုက္ခနဲ့နိဗ္ဗာန်ကိုပိုင်းခြားပြီးတော့ရှုဆင်ခြင်မိတကွပြီးခဲ့ပြီ။ယခုစာနီတောင်းနီစာရတောင်းတဲ့မျိုးနဲ့လျှက်တဲ့အခါမှာဘယ်လိုရှုဆင်ခြင်နှလုံးသွင်းကြရမယ်လို့ဘုရားရှင်ဟောလဲဆိုတာကိုနာယူပြီးတော့လိုက်နာကျဉ်သုံးမှုရှိတယ်ဒီနေ့ကတော့အစာဆုံးနေ့ဖြစ်တဲ့အတွက်စာနီတောင်းနီးမှာစားတော့ခဲလျက်မျိုးအပ်တဲ့အခါမှာရှုဆင်ခြင်းနီးဓာတ်6ပါးကမ္မထံဓာတ်6ပါးနီးနဲ့သွားနောက်ပြန်မနေ့ကျတော့အဘိမာခုနှစ်ကျမ်းတို့တွင်ဖိတ်ဆုံးကျမ်းဖြစ်တဲ့ဒေမဂနီနီးနဲ့သွားနှစ်နီးလောက်တော့မိမိရရသေးလိုက်ဖို့အောင်ပြုထားတာညကျတော့ဝိပဿနာညဝါဆိုရင်လည်းဝိပဿနာညဝါစာအုပ်ထဲကမဟုတ်ဖဲနဲ့အလယ်လမ်းမှာအနှစ်ချုပ်ထဲကဉာဏ်စဉ်ကိုညဝအဖြစ်ရှုစဉ်ခြင်းနှလုံးသွင်းကျင့်သုံးပြီးသင်ကြားပေးလိုက်မယ်။နောက်ကြိုတင်ပြီးပြင်ညာထားတဲ့အတိုင်းအတိတ်တပရိယယသုတ်တံကိုဟောပြောသွားဖို့ရှိတယ်။အဲဒီအတိတ်တသုတ်တပရိယကအတိတ်တပရိယသုတ်တံကိုမရတော့အဖြစ်တရားတော်အတိုင်းမှာလက်ကင်စာအောင်မရတော့။ဘုန်းကြီးတို့အဖွဲ့ကလည်းရိုက်ဖို့ကြိုးစားတာပဲ။ဝိပဿနာအနှစ်ချုပ်လက်ကင်ရှိမယ်ဆိုရင်တော့အတော်လေးနေရာကျတယ်အဲ့တော့ဘုန်းကြီးဘက်ကပဲကျိုးကျိုးဆဆာအတိတ်တပရိယသုတ်တံကိုဝိပါဏရှုဆင်ခြင်းနှလုံးသွင်းမှုံသွင်းနည်းဒီတသုတ်လောက်တော့ပြီးအောင်အဲ့ဒါနေပြီးတဲ့အခါကျတော့6ရက်မြောက်9ရက်မြောက်2ရက်လောက်ကတော့နိဗ္ဗာန်နဲ့နိဗ္ဗာန်အာရုံပြုနည်း2ရက်လောက်တော့ထည့်ပေးလိုက်နိဗ္ဗာန်နဲ့နိဗ္ဗာန်ကိုအာရုံပြုနည်းမှာဒီခေတ်သုံးမက်ကြတယ်ဆိုတဲ့မက်ဖြစ်ပေါ်ဖို့အဲ့ဒါလည်းပဲအာရုံပြုထားပါပဲဒီတော့အခုဝိပါဏဘာဝနာနှစ်ဆောင်တွဲအမြဲတမ်းရှိဘယ်ဘက်မျက်နှာဝိလာမသုံးလို့ဒီလိုခေါင်းစည်းရှိဣစရာသင်္ကာတမတ္တံပိအနိစ္စတင်ညာဘာဝေယံဣဒံတောမပလတရံတိဝိလာမသုံးဝိလာမသုံးအလွန်နာမတိဝိလာမသုံးကအလွန်ရှိလျားတော်မူတယ်အဲ့တော့ဒီမှာတော့ဝိပဿနာနဲ့လိုရင်းလေးပေါ့ဘုရင်ပါဠိတော်မှာကတော့သူကအင်္ဂုတ္တပါဠိတော်ကသုံးအုပ်ရှိတာကိုသောရှိတော့ဒုတိယအုံမှာနဝကနိဗ္ဗဗိဟနာတဝေဝိလာမသုတ်သာမဏေ195အစပြီးတော့190ခုအလယ်ကောင်းကမှဆုံးတယ်အဲ့ဒီသုတ်တန်ဒေသနာတော်ကြီးရဲ့အဆုံးမှာယတိပါဠိရှိတယ်ဘုန်းကြီးဆိုတာကတော့ပါဠိပြောပြီးတော့အနက်ကလေးကပေးတတ်အဲ့ဒါမှလည်းပို့ပြီးတော့အရသာရှိတယ်ဆိုလိုရင်းကိုပြုံးကနေမပြောသေးဘဲနဲ့သဘောပေါက်အောင်ပေါ့အနက်လည်းဦးသေးရအနက်သေးတယ်ဆိုအဲ့စာအုပ်ဘေးနှခမ်းကနေပြီးတော့ကွက်လက်ထဲမှာစလုံးသေးသေးလေးနဲ့လိုက်ရဣစရာသင်္ကာတမတ္တံပိလျှက်တခါလက်ခံမျှလီအနိစ္စသင်ညာအနိစ္စဟူသောဝိပဿနာကိုအနိစ္စသင်ညာအနိစ္စဟူသောဝိပဿနာကိုဘာဝေယံပွားများညာအံကြည်တံဤသို့ပွားများခြင်းသည်တတော်ထိုဒါနသီလသမထတေမဖလတရံမဟဖလတရံအကျိုးတည်ဟူ၍ဣတိဤသို့အဲနောက်ဆုံးမှာပြည့်တိလေးရဣတိဤသို့တကယ်ဝါမြတ်စွာဘုရားသည်ဟာဝောစအဝောစဟောကြားတော်မူ၏အဲ့ဒါတော့ထည့်ပေးရတကယ်ဝါနဲ့အဝောစထည့်ပေးရဘဂဝါမြတ်စွာဘုရားသည်ဆိုတော့ကတ္တာဘုတ်အ
အဝါစကရိယာဘုတ်ဒီနေရာမှာကတ္တဘုတ်ကိုမြတ်စွာဘုရားထည့်ပေးရတယ်။ဘာလို့လဲဆိုတော့ပါဠိတော်ကိုအကယ်၍သာအထကရာဖြစ်နေမယ်ဆိုအာစရိယေနအထကရာဆရာသည်ဆိုသွားတယ်။ဒါဘုရားဟောအစ်စ်အဲ့တော့ဒါနသီလသမထဒက်အကျိုးများပဲလို့ဆိုတာဘုရားဟောအစ်စ်ဘုရားဟောအစ်စ်ဒါနသီလသမထကိုအကျိုးမရှိဘူးလို့ဟောတာမဟုတ်ဘူးနော်အကျိုးပေးရင်နှိုက်ရှင်ကြည့်လိုက်တဲ့အခါကျတော့ရေးမနော်မှတ်စုပါဝိပဿနာဉာဏ်ကိုမြတ်တောင်တခါကတ်မြရှုမြင်ရခြင်းသည်ရွှေစေတီအရာအထောင်တည်သောကုသိုလ်တဲ့အရာအထောင်တည်သောကုသိုလ်တဲ့အရာစရာကညာပေါင်းများစွာအထောင်စရာထောင်ပေါင်းများစွာအကယ်၍သာတရားတစ်ထောင်တည်သောကုသိုလ်တက်ဆိုတရားတက်တစ်ထောင်တက်ထူသွားတယ်။အရာအထောင်တည်သောကုသိုလ်တက်ဘာလုံး၍အကျိုးများ၏စတုဂရီရှုွယ်စတုဂရီရှုွယ်ကအနှစ်100ကျော်သွားပြီ။အနှစ်160လောက်ရှိရော။အခုတော့ယောဂနဲ့တရိယလို့ပြောတာကိုရှေ့တုန်းကတော့စာအုပ်ရေးသားတဲ့ခုနှစ်နဲ့ဆရာတော်ဘုရားပြန်တော်မူတဲ့ခုနှစ်ဒီနိုင်ရှင်ပြီးတော့ပြောပြကဒီစာသားကိုဒီသတုဂရီရှုွယ်ကိုရေးသားခဲ့တဲ့သတုဂရီဆရာတော်ဘုရားကြီးရဲ့ဂုံကျေးဇူးအဲ့လိုတောတိတန်သူအလေးပြုလောက်တဲ့ပုဂ္ဂိုလ်တို့ရဲ့ဂုံကျေးဇူးကိုအာယုံပြုရင်နဲ့ဘုဇင်ခုနှစ်ပါးတည်းကတပိတန်ဘုဇင်ကိုပွားများရာရောက်တယ်ပွားများကျင့်သုံးရာရောက်တယ်အဲ့ဒီနေရာလေးမှာဝရိပက္ခိယ139ပါးတည်းမှာတပိတန်ဘုဇင်ဘုဇင်ခုနှစ်ပါးပါတယ်အတူတူပြောတော့ဘုရားတော့ဟာလူမမာကိုရွတ်ပေးအောင်လောက်ပဲလားဆိုတော့မဟုတ်ပါဘူး။ဒါပြန်သတိတန်ဖို့စဉ်ဘယ်လိုပွားများနှလုံးသွင်းကျင့်သုံးရမလဲလို့မေးရင်အဲ့ဒါတော့မပြောတတ်ဘူး။ဝိပဿနာအထုတ်တာကတော့တော်တော်ရင့်ကျက်နေပြီ။ဒါလေးကိုကောင်းကောင်းကြီးလုပ်တာ။အဲ့တော့သတိတန်ဖို့စဉ်ပွားများနည်းတဲ့မှာအချက်တစ်ချက်ကအဲ့လိုသတိတန်သူအလေးပြုလောက်တဲ့ပုဂ္ဂိုလ်ကြီးတွေရဲ့ဂုံကျေးဇူးကိုအောင်ပြုရင်သတိတန်ဖို့စဉ်ပွားများရရောက်တယ်တဲ့။ရပ်တတ်လို့ပိုင်းလေးကြီးရမနောကမ္မမေဝဘာဝနာမနောကမ္မမေဝဘာဝနာဘာဝနာတရားဘာဝနာပွားများအထုတ်ဤဟူသည်ပြန်ပြောမယ်နော်ဘာဝနာတရားဘာဝနာပွားများအထုတ်ဤဟူသည်မနောကမ္မမေဝမနောကံသာတိတို့တို့မနောကံသာတိတညာသာတိဘုသံလုံးဝပြီးနာမတအနဲ့လို့ခေါ်တယ်တက္ကရာမကြီးကတော့တို့တို့နဲ့သွားတာတကယ်လို့သာပြည့်ရဆုံးသွားမယ်ဆိုရင်မနောကမ္မမေဝမနောကံသာလင်ဟောတိဖြစ်ဤတို့သွားအဲ့တော့မနောကမ္မမေဝမနောကံသာလင်ဒီဘာဝနာဆိုတာသမထဘာဝနာဝိပဿနာဘာဝနာဒီနှစ်ဖြာသောပွားများအထုံးမှုကိုကာယကံနဲ့ပြုလုပ်ရမှာလားဝစီကံနဲ့ပြုလုပ်ရမှာလားမင်းလာရင်မဟုတ်ဘူးဝိပဿနာဟူသည်ကာယကံဤအလုံးမဟုတ်ဝစီကံဤအလုံးမဟုတ်မနောကံဤအလုံးသာဖြစ်သည်ဒါဖြင့်စိတ်အလုံးစိတ်အလုံးအဲ့တော့ဘာသာန္တရစကားမှာဘုန်းကြီးကမတတ်ဘူးဒါဆိုသဘောကျတာတစ်ခုရှိတယ်ဒီကမ္မထံအလုံးကို तू ကမယ်ဒီရင်းရှင်းလို့ဆိုတာအဲ့ဒါသိသဘောကျတယ်ရိတ်သားဆိုတဲ့စကားလုံးတက်ကိုဘုန်းကြီးကသဘောကျစိတ်ကိုအလုံးပေးတာအဲ့တော့တရားထုတ်တယ်တရားထုတ်တယ်ဆိုတာစိတ်ကအလုံးအခုဒီမှာကြည့်လေတတိတန်မှုစဉ်ပွားများဖို့အကြောင်းချက်၄၅ချက်ရှိတဲ့နဲ့နံပါတ်၁လွယ်လွယ်ကူကူတောက်တိတန်တို့အလေးပြုလောက်တဲ့သူတော်ကောင်းကြီးတွေရဲ့ဂုံကျေးဇူးကိုစိတ်အာရုံရောက်ပြီးနှလုံးသွင်းအောင်မရင်တတိတန်မှုစဉ်ပွားများအားထုတ်တာပဲအဲ့တော့တရားဓမ္မတွေကိုဒီမှာထိုင်ခိုင်းတာကနှီးပေးုံလောက်ပဲအခုတော့သင်ပေးတာကတသက်ကာလပတ်လုံးအချိန်ရတိုင်းအားထုတ်သွားဖို့ဒီသုဂရီဆရာတော်ဘုရားကြီးကပြဏ္ဏမုံကနေ့ကျတော့တလအလုံးအလောင်းထက်ပေါ့ခေါင်းလောက်ခိုင်းတယ်သူတို့ပြောတော့တလလောက်ကျတဲ့အခါကျတကားတို့ပြီးကြလားပြီးပြီယူခဲ့ကွာရောက်လာတာနဲ့အေးဆိုပြီးတော့မင်းတို့ခေါင်းငါနဲ့တော်ရဲ့လားကွာဆိုတော့တခါတန့်လဲလာခိစ္စပြီးသွားတယ်သူတို့ရဲ့အသက်ပိုင်းခြားကိုသိရကြသိထားတာအဲ့ဒါအာနာပါနအာနာပါနကိုနိုင်အဲ့ဒီအစဉ်ရောက်သကုံကျေးဇူးတစ်ခုပြောမယ်စစ်ပြီးခင်မှာဝိပဿနာဝိပဿနာနဲ့လျှံလျှံတောက်နေတာပဲ။ဘယ်ဝိပဿနာပုဂ္ဂိုလ်မှမိမိရဲ့နောက်ဆုံးချိန်ကာလကိုပြောကြတာမရှိဘူး။မှတ်တမ်းတင်ထားတာမကြဘူးဘုန်းကြီးတို့။ဘ ဘုန်းကြီးတို့ဒီအဖွဲ့ကြီးရဲ့အာဓိကာမိကဆရာကြီးဥပဒီမူသူရဲ့တန်ရာကြီးမှာအနောက်ပိုင်းဆေးုံကြီးမှာကွယ်လွန်းနေအဲသူတန်ရာကြီးကိုင်းမှုဆိုတော့ခဲရင်တာပဲခေါင်းနှက်ပါရှိတယ်အဲသုတိပြကြွင်လို့ကွယ်လွန်းသွားတာနဲ့တပြိုင်နဲ့အဲတန်ရာကြီးစောင်းကိုဖွင့်ကြည့်လိုက်တယ်မတန်တိကြတာဒီဆရာကြီးကအဲသူနာမကျန်းဖြစ်တဲ့အချိန်မှာဘုန်းကြီးကမရောက်တာများတယ်စောင်းကိုတန်းဖွင့်လိုက်တာနဲ့ဘာတန်းတွေ့လဲဆိုဘုသောတိကကိုအေးယူရန်နဲ့အဲ့လိုကြီးမှချက်ချက်ရတာဟဲ့ဒါနဲ့တရားနည်းနဲ့စာလိုက်တဲ့အခါကျတော့သူကနောက်ဆုံးအချိန်ခါကိုအင်္ဂလိပ်လိုရေးထားတာအန်ခိုက်ပဲအဲ့ဒါအာနာပါနကမ္မထာနိုင်ရင်မိမိရဲ့နောက်ဆုံးအချိန်ခါကိုသိတယ်။နောက်မန္တလေးမာမြတ်မင်းဖျားကြီးရဲ့အနောက်ဆောင်းတန်းဘေးမှာလက်ရဘက်ကရွှေဆောင်ဆောင်းနေရှိရွှေဆောင်ဆရာတော်ဖျားကြီးအစင်အတိုင်းပေါ့ရှစ်ရှစ်ဆရာတော်တွေရောရွှေဆောင်နိယံကိုနောက်ဆုံးမိမိတို့အသက်ပန်းချကြည့်ပြီးတော့ပို့ချတာပို့ချတော့ရွှေဆောင်နိယံပို့ချပြီးကနေပြီးပြီးပြီဆိုရင်အဲစာပေပို့ချခြင်းနဲ့ပဲပြန်တော်မူတာပဲအဲ့ဒါဘုန်းကြီးတို့ဆရာဆရာတော်ဥပနဝရံမြုံအဖွဲအတွင်းမူချုပ်ကြောင်းမှနေတော့ဥသောတိကတဲ့ရွှေဆောင်ဆရာတော်နိယံပို့ချပြီးတွက်တက်ပါတဲ့ဒီလိုအကြောင်းရှိတယ်တဲ့မနေ့9နာရီစာပါ69လောက်ကနေတူတယ်အဲ့ဒါနေ့တိုင်းတွက်တက်တာပဲလေးရင်လေးရစာကြအကျော်မော်တွေလာလိုက်ကြပွဲကင်းကြီးလိုပဲနေရာမှမရနိုင်ဘူးမနေ့ကစာတက်ခဲ့သေးတယ်9နာရီဒီနေ့တော့ပြန်တော်မူနေပြီအဲ့တော့အာနာပါနကမ္မထာကိုနိုင်နေတဲ့ပုဂ္ဂိုလ်များဟာမိမိရဲ့နောက်ဆုံးချိန်ကောက်သိတယ်။အဲစတုဂရီဆရာတော်ဘုရားကြီးအဲ့ဒီလိုပြန်တော်မူတယ်။ဟုတ်ကဲ့လား။ဒါနဲ့တောင်တလုံးအကျော်မှာညီတော်ဓမ္မနန္ဒရှိတယ်။ဒကာရီကသွားပင့်တယ်။သွားပင့်တဲ့အခါကျတော့လိုက်လာတယ်။နောင်တော်ရဲ့အလောင်းကိုတဏှာကြီးကမျှမတရားပြီးတော့စကုံနဲ့ချပြီးတော့ရှူစားတယ်။တဏှာကြီးကလောက်ကြတဲ့အခါကျတော့မျက်စောကွင်းလိုက်ပြီးတော့ဘေးကိုခက်ဆောက်ဆောက်ငဲ့ကြည့်လိုက်တယ်ဒါကြတော့ဒီမှာခေါင်းတလုံးပိုးနေပါလားမှန်ပါဗျာဆရာတော်ဘုရားကြီးလှုပ်ခိုင်းလို့လှုပ်ထားတာပါသိကွယ်ဒီလိုဆိုတာဒီအလုံးကငါအတွက်ပဲဆိုဒါကြတော့နှဲလိုက်တာပဲအဲ့လောက်သိခါအကျင့်မြတ်ကြီးတယ်တော်မူတဲ့သတုဂရီဆရာတော်ဘုရားကြီးကအဲ့လိုရေးသားခဲ့တယ်မြတ်တော်တခါကမြတ်ဝိပဿနာဘာဝနာကိုပွားများအားထုတ်ရခြင်းသည်ရွှေစေတီအရာထောင်တဲ့တဲ့ကုသိုလ်တဲ့သာလွန်မြင့်မြတ်ဤဟုဟောတော်မူ၏ရွှေသိရိအရာထောင်တဲ့ဘက်ကုသိုလ်ကအာယုံပြုတဲ့အခါမှာကုသိုလ်စိတ်ဖြစ်ပါသည်ပထမနေရာဖြင့်ကုအာကုကုသိုလ်ကိုအကြောင်းပြုပြီးတော့ပါရားပြီးတော့ဘဝတဏှာဆိုတဲ့အကုသိုလ်တော့စောနိုင်ပါလေဒီမြတ်တော်တခါကမြတ်အနိစ္စအစာကြီးသောဝိပဿနာဉာဏ်ကိုရရင်အဲ့ဒါနိဗ္ဗိဒဉာဏ်ဖြစ်နိုင်တယ်တဲ့နိဗ္ဗိဒဉာဏ်ဖြစ်နိုင်တယ်အဲ့လိုဆက်ရေးသွားဒါကြောင့်ဒီဝိလာမတုတ်ကြီးမှာအနာရဝိသထေကတူတူလေးသူအကြောင်းပြောတာနာရဝင်တစ်ထည့်ကအရှင်ဘုရားတပည့်တော်အကောင်းဆုံးအလုပ်တွေပြောသားမှာဒကာကြီးလှူလှူလှူပါတယ်ဘုရားလှူတဲ့နေရာမှာပုဂ္ဂိုလ်မရွေးလှူတယ်သို့တော်လည်းပဲရှင်ကျဲတဲ့ပုဂ္ဂိုလ်ကိုလှူရတာကပုံပြီးအကျိုးများတယ်လှူတဲ့နေရာမှာလှူပဲဝတ္ထုထဲမှာလှူစရာပစ္စည်းထဲမှာသတုဒီတာသံဃိကအကြောင်းကို၆လို့လှူတာကပုံပြီးတော့အကျိုးများတယ်ခွန်ကြီးတို့ဒီအစောက်ကြီးနှလုံးကသတုဒီတာသံဃိကအကြောင်းပဲသူတော်ကောင်းတို့မိခိုးရအားထားရဝင်ရထွက်ရစဉ်300ဖြစ်အောင်ကျင့်သုံးတယ်။ဟာငါဥစည်းဥသောဆောင်ရွက်ထားတာပဲ။ဒါကဲကျိုးထုပြီးသစ်ထန်ပုံထားတာပဲဆိုတာက။ကျိုးစားလာတာကိုဒါပြောတာ။သေတော့လည်းထားပြစ်ခဲ့မှာမသေးခင်လည်းဖြတ်နိုင်အောင်ဖြတ်။အငါမငါလို့ဆိုရင်သေတဲ့အခါကျတော့မတော်အဆောင်ကြီးလာဖြစ်နေမခက်တော့။အဲ့ဒီလိုစတုတိတာတိုင်းကအကြောင်းကိုဆောက်လို့လှူတာအကောင်းဆုံးပဲအလှူဒါနတဲ့မှာ။အဲ့ဒီနဲ့ကောင်းတာအမိန့်ရှိပါအောင်ဖျားဆိုတော့တရဏဂုံ၅ပါးသီလဆောက်တည်တာကောင်းဆုံးပဲ၅ပါးသီလဆောက်တည်တာကောင်းတယ်ဒီတဲ့ကောင်းတာတရဏဂုံဆောက်တည်တာကောင်းတယ်တရဏဂုံဆိုတာကဖျားပွင့်မှရှိတာကိုဒီတဲ့ကောင်းတာအမင်းရှိပါအောင်ဖျားဆိုတော့နတ်မာတရှုခတ်တော့အဲ့ဒီမှာတော့နွားလို့တညခတ်ကန္တော့ခဏမတ္တံပိမေတ္တာစိတ်တံဘာဝေယံဣဒံတရောမဖလတံနတ်မာလေးကိုတစ်ချက်ထဲရှူလိုက်တဲ့အခိုက်လောက်မေတ္တာပို့မယ်ဆိုရင်ပြောနေရတဲ့ကုသိုလ်တွေကပို့ပြီးတော့အကျိုးများတယ်မိတ္တနာဘကတန်ရုပ်ပိုင်းတော့ဩပမတုတ်ကြတော့နှိုင်းရှင်ဟောပြတယ်ဒါနနဲ့မေတ္တာကမ္မထာကိုနှိုင်းရှင်ဟောတယ်မနဲ့ကိုယာဝင်ဦးအလုံးတရားမြင့်လည်းကိုယာဝင်ဦးအလုံးတရားညနေချမ်းကိုယာဝင်ဦးအလုံးတရားဒီနေ့ကိုယာဝင်ဦးအလုံး300စားဘက်တောက်ဖွဲ့ကဒီတက်ကောင်းတဲ့အရာတာဖြစ်ဆက်ပြမရှိတော့ဘူးအကောင်းဆုံးပဲအဲ့ဒါနှစ်ပေါင်းတရားတရား9သိန်းနဲ့9000ရှိတယ်သောထဲမှာတော့တွတ်မပြဘူးခွင့်ရတွတ်ထားဒီအလလမ်းမှာနှစ်ချုံမှာပါတယ်တရား9သိန်းနဲ့9000အဲ့ဒီလောက်လှူတဲ့ဒါနတဲ့ နတ်မလေးတချူကမေတ္တာစိတ်ဖြစ်မယ်ဆိုရင်နဲ့ပို့ပြီးတော့အကျိုးများတယ်လှူတာအကျိုးမရှိဘူးဟောတာမဟုတ်ဘူးတော့အကျိုးရင်တိုင်းရှင်ပြအဲဒီလိုကဒါနပယ်တယ်လို့ဒီလိုသွားနားလဲမပယ်ပါဘူးမလှူရင်ဘုန်းကြီးတို့ဘာစားမလဲလို့အဲ့တော့အကျိုးကျေးဇူးချင်းတိုင်းရှင်ပြဒီနဲ့ကောင်းတာအမင်းရှိပါအောင်ဆိုတော့နောက်ဆုံးဒီပါဠိအမင်းရှိတာပဲခိုင်းလိုက်ဆိုအောင်သစ္စရာတင်္ဃာတမတ္တံပိအနိစ္စပင်ညာဘာဝေယံဣဒံတတောမဖလတရံတိခိုင်းပြန်ကြည့်ဣစ္ဆရတင်္ဃာဓမ္မတံပိလျှက်တခါလက်ခံမြလီလျှက်တခါလက်အခိုက်တံရေမျက်တောင်တခါကအခိုက်တံရေလက်ဖြစ်တခါအတွက်အခိုက်တံရေအဲ့ဒါအတူတူပဲစာစကားနဲ့ပြောမယ်ဆိုရင်တရာနီးနဲ့နှမတရာရှိတယ်ဒီလိုအဲ့တော့စာနဲ့ပဲသိရတယ်နမတရာဆိုဘယ်လောက်လက်ဖြစ်တခါအတွက်ဒါမှမဟုတ်လို့ရှိရင်မျက်တောင်တခါကအဲ့ဒီအခိုက်လောက်ကလေးအနိစ္စတင်ညာအနိစ္စဟုသောဝိပဿနာကိုဘာဝေယံပွားများများအံဣဒာဤသို့ပွားများခြင်းဤတတော်ထိုဒါနသီလသမထတေမဖလာတရံသာလုံ၍အကျိုးကြည့်ဟု၍ဘဂဝါဖုံတော်နေဝန်ဖျားရှင်ကိုတော်မြတ်ကြည့်သည်အဘောသာမင်းကြတော်မူပါ၏အဘောသာဝိနည်းကြာတတ္တဝါကိုကရုဏာဆင့်၍သစ္စာလေးစဉ်ပွင့်အောင်ဟောကြားတော်မူခဲ့ပါ၏ဒါဖြင့်လုတ်ဆရာအလုတ်တွေထဲမှာအကောင်းဆုံးအလုတ်ကိုရွေးချယ်အောင်လို့ဆိုရင်ဝိပဿနာပြီးအကောင်းဆုံးပဲတစ်သက်လုံးလုံးလွဲကျင်တိုင်းလွဲတစ်ချက်ဝိပဿနာဉာဏ်ရလိုက်ရင်အဲ့ဒါအကောင်းဆုံးပဲဒါဝိလာမတုတ်ကြီးကိုထောက်တာဒါကြောင့်ဒီဝိပဿနာအလုတ်ဟာကာယကံအလုတ်မဟုတ်ဘူးဝစီကံအလုတ်မဟုတ်ဘူးမနောကဆိုစိတ်ကအလုတ်ဒါဘုန်းကြီးတို့ကပြောသည်မဟုတ်ဘူးအထာတန်းနေ့အထကရာမှာမနောကမ္မမေဝဘာဝနာလို့ဒီလိုရှိတယ်။နောက်ပြောတဲ့အခါမှာငါတတ်မပြောရဘူးဆရာကမကွယ်ရဘူးဆရာကွယ်ရင်မျက်စိကွယ်တတ်ပါတယ်မျက်စိမကွယ်တော့ညံတုံးတတ်ပါတယ်အခုကတော့ကွယ်ယုံနေမဟုတ်ဘူးပြန်တော့လှန်ကြတာဘူးနော်ထားတော့အဲ့တော့ဒီစကားဘယ်သူပြောသွားတယ်ဆိုတာကိုတာရကအထောက်ထားနဲ့ပြောရဒါမှကိုလိမ့်နဲ့မိမိဘုသူတာတွေရှိတယ်လို့မိမိတတ်တယ်လို့ဆရာဂုံကိုဘယ်တော့မှမပြရသော်ဘုရားဒီလိုဟောတယ်ရသော်ဘုရားဒီလိုဟောတဲ့စကားကိုစတုဂတိဆရာတော်ဘုရားကြီးကဒီလိုဟောတယ်ဘယ်လိုဟောလဲရွှေစေရီအရာထောင်တဲတဲ့ကုသိုလ်တဲ့ပါလုံ၍မြင့်မြတ်ဤဒါပြဝိပဿနာရဲ့အလုဟာကာယကံရဲ့အလုမဟုတ်ဝစီကံရဲ့အလုမဟုတ်မနောကံရဲ့အလုအထာပါဠိနဲ့ထက်ကြာသဘသူကနီကိုဖွင့်ပါမနောကမ္မမေဝဘာဝနာဒီပါဠိတွေ့ရုံနဲ့စိတ်အလုံးမနောကံရဲ့အလုံးလို့မိမိယူမိယူရာကိုယူတာလားလို့ဆိုတော့မဟုတ်သေးဘူးလေဒီဆရာတော်ဘုရားကြီးရဲ့တတိတွေထဲမှာလေဒီဥလန်ဒီယာဆိုရှိအဲ့ဒါတော့လောကရဲ့အနည်း50ပါးဝန်းကျင်လောက်ကဘုန်းကြီးတို့ရမ်းဖြစ်လာဘုန်းကြီးတို့ဆရာဘုန်းကြီးကပရင်းကျုပ်ဘဝနာနေ့မှာတန်ခါအားလုံးကိုအဲ့ဒီဝိပဿနာဒီပတိစာအုပ်တုံးစီလှူတယ်။အဲဒီဝိပဿနာနှစ်ချုပ်ဆိုက်လောက်ပဲရှိတယ်။တုံးစီလှူတယ်။ဒီချိန်ကတော့ဘာအားမလဲပေါ့။ကြာဖတ်ကြည့်လိုက်သိသဘောကျ။ပထမ်းနဲ့ဝိပဿနာကိုရေးထားတာ။ဒါဝိပဿနာကိုလိုက်စားတဲ့အခါမှာပထမ်းလေးနဲ့မိမိရရသွားထားလို့ရှိရင်ဟိုကစိတ်စကြရုပ်ထင်တာပေါ့။တရားနှလုံးသွင်းရှုဆင်ခြင်မုံလေးဒီနည်းနဲ့လည်းရတယ်ဟိုနည်းနဲ့လည်းရတယ်ဒီလိုအဲ့ဒါသိသဘောကျ။အဲ့ဒီစာအုပ်မှာဘုန်းကြီးတို့ဒီအချိန်နေကြည့်ရောက်လာတာအဲ့ဒီစာအုပ်ပြည့်ကျေးဇူးပါတယ်ပေါ့အဲဒီစာအုပ်ကပြန်ရိုက်ဖို့စက္ကူဘုံတော့မြင်တယ်ဒီစာအုပ်ပြန်ရိုက်ဖို့အဲပြန်ရိုက်တော့လည်းပဲဒါလေးနည်းနည်းသတိရှိလို့အဲကရုဏာမေတ္တာနဲ့ပြောတာကဘုန်းကြီးစာအုပ်ရေးပြီးတဲ့စာမူနဲ့တကွတပီးအဖွဲကြီးကိုလှူထားတယ်ဒါခုနှစ်ကြိမ်ရိုက်ဖြစ်အခုတော့တစ်ထောင်ကျောင်းတယ်ဒီစာအုပ်ထွက်လာရင်2000လုံးကျောင်းရပါဘာလို့ပြင်မသာသနာ့ဘာအစာအုပ်တွေဒီ site ဆိုရင်2000ရောင်းတယ်အဲ့တော့အားလုံးအဖွဲ့ကြီးကိုလှူပြီးသားအခုတခါရရင်ခုနှစ်ကြိမ်ရိုက်ဖြစ်သွားပြီတကြိမ်ကို1000ဟုတ်ရဲ့1000ရိုက်ပါဘူးဘုန်းကြီးတပြားမှမစားဘူးဒါစားအုပ်တော့ကိုယ်တိုင်ရောင်းတတ်တယ်ဟုတ်ကဲ့လားတန်ခါတွေဆိုကိုယ်တိုင်ရောင်းပေးတယ်ရောင်းပေးရင်အဲ့တိုင်းလေးပြောတယ်ရှင်များတို့ဒီတော့စားအုပ်ရောင်းစားတာမဟုတ်ဘူးနော်အဖွဲ့ကိုဒါတွေနဲ့တပီးတော့ပန်ပိုးလာတာအမှန်တန်ကောင်းအဲ့တော့ဒီမှာစာမျက်နှာ7မှာဒီဝိပဿနာအမိကျုပ်စာမျက်နှာ7မှာဝိပဿနာကိုအချိန်မရွေးအားထုတ်နိုင်ခြင်းဝိပဿနာတရားကိုအားထုတ်ရတော့အမှုသည်က ကိုယ်အမှုရာနှုတ်အမှုရာတို့ဖြင့်ပင်ပန်းကြီးစွာအာထုရာတော့အမှုအမျိုးမျိုးမဟုတ်အသာလိမ့်နေသကရာနဲ့ကြိုက်တယ်သူကတော့ပါဠိကိုမပြဘုန်းကြီးတို့ကကျမ်းဂန်ကြည့်တော့ပါဠိကိုတွေ့ကိုယ်ဝိပန္နကိုအာထုရာတော့အမှုသည်ကိုယ်အမှုရာနှုတ်အမှုရာတို့ဖြင့်ပင်ပန်းကြီးစွာအာထုရာတော့အမှုအမျိုးမျိုးမဟုတ်ဒါကြောင့်ဝိပန္နရဲ့အလုပ်ကစိတ်အလုပ်ကိုင်းရှုွက်တစ်ခွက်ပြန်ပြောလိုက်တဲ့အခါကျတော့သတိတန်သူအလေးပြုလောက်တဲ့စိတ်ခါအကျင့်ကြီးမားတော်မူတဲ့သူတော်ကောင်းကြီးတည်ရဲ့ဂုံကျေးဇူးကိုအောက်မေ့ရင်ပฏิတန်မူစဉ်ကိုပွားများအာထုတ်ရာရောက်ပါတယ်။ gain ပฏิတန်မူစဉ်ပွားများအာထုတ်ကြသို့ဆိုရင်ဘယ်လိုအာထုတ်မလဲ။အဲ့ဒီတိုင်းအာထုတ်ရမယ်။အဲ့လိုအာထုတ်တာစိတ်နဲ့အအောင်ပြုလိုက်တာမဟုတ်လား။စိတ်အလုံးမဟုတ်လား။ထို့အတူပဲဝိပဿနာအလုံးဟာမနောကံဆိုတဲ့စိတ်ကဲ့အလုံးဟုတ်ကဲ့လား။အဲ့တော့ဝိပဿနာဉာဏ်တစ်ချက်မျက်တော့တစ်ခါကမျှဖြစ်သွားပြီဆိုရင်ဤတိုင်းဤသို့ဝိပဿနာဉာဏ်သည်သဒ္ဓေါထိုဒါနသီလသမထတဲ့မဖလတပံတာလုံ၍အကျိုးကြီး၏အဲ့တော့အလုံးထဲမှာအချိန်လည်းပဲအကျိုးဆုံးပဲရရှိတဲ့အကျိုးလည်းပဲအများဆုံးပဲလောက်ရတဲ့နေရာမှာသတ်တာတဲ့နေရာမှာလည်းအသက်တာဆုံးပဲကောင်းလိုက်တဲ့ဖြစ်ခြင်းလည်းပဲမနှိုင်းချင်တဲ့အကောင်းဆုံးပဲအဲ့တော့အားလုံးရှိတဲ့အလုပ်တွေထဲမှာဘယ်အလုပ်ဟာငါအတွက်အကျိုးအများဆုံးလဲအသက်တာဆုံးလဲတူတူနဲ့လုံရင်ရောက်ဆုံးလဲဆိုတော့ရွေးချယ်လိုက်ရင်ဘယ်အလုပ်လဲဝိပဿနာအလုပ်ဟုတ်ကဲ့သာအာဝိပဿနာမဟုတ်တာတော့ပင်မနဲ့ဗျာဒီမှာပင်မကြီးဆိုတာအထုတ်ရတာမဟုတ်ဘူးလို့ဆိုထားတယ်အဲ့တော့ဒီစိတ်ကရှင်ပြင်းသုံးသပ်နှလုံးသွင်းပုံလေးတွေကိုမိမိရရရထားလိုက်ရင်ခိုင်းခုံးရနီးပေးလိုက်ခွေးကနီးပေးရုံပဲအခါရက်ခွင့်တင့်တော်တိုင်းတင့်တော်တိုင်းဩသတုဂရီဆရာတော်ဘုရားကြီးဆိုတာရှိခဲ့ဘူးတဲ့ပြောတယ်လွန်ခဲ့တဲ့အနှစ်မြာလောက်ကရွှေတော်ငွေတော်ဗရမယာတော်သုံးလုံးရဲ့အလဲကောင်းမှာအဲ့ဒီခေတ်အဲ့ဒီခါကမိဘကြီးကိုးကွယ်တယ်ဆိုတယ်အဲသတုဂရီရှုွယ်မိသားဖတ်ကြည့်ရုံပေါ့စောင်းဆိုင်သွားပြီးတော့လေမဝယ်နဲ့သတုဂရီရှုွယ်ပေးသားမှာတောင်းဟုတ်ကဲ့လားအဲ့ဆိုင်ပါပဲထိုင်ဖတ်ခဲ့ဒီလိုဘုန်းကြီးတော်အဲ့တိုင်းလောက်ခဲ့ရတာပဲဘယ်စောင်းဝယ်နိုင်လိမ့်မလဲအဲ့တော့ဒါတိတံမှုစဉ်ပွားများနည်းရရောအဲ့တော့ပွားများတဲ့အလုတ်တိတံမှုစဉ်ကိုရှင်းသုံးတဲ့အလုတ်ကိုတော့ဘုန်းကြီးကလိုက်လုပေးလို့မရဘူးလိုက်လုပေးရရင်အိမ်ထိလိုက်လုပေးပါလေကိုယ်တိုင်လောက်ကြပါစိတ်အလုတ်လေနှလုံးသွင်းတဲ့အလုတ်လေဝိပဿနာအလုတ်ဆိုတာစိတ်အလုတ်နှလုံးသွင်းတဲ့အလုတ်အဲ့လောက်ကောင်းတဲ့အလုတ်ကတော့လွယ်လုံးလို့ခက်လွယ်တော့မလုတ်တတ်ဘူးလုတ်လိုက်အစိမ်းထားမရှိတော့လည်းပဲအဲ့ဒါမညအေးအလေးထားရှိသွားရင်အလုံးလွယ်တဲ့အလုတ်အဲ့တော့အဲ့ထဲကဂိုင်းဓာတ်၆ပါးကမ္မထာဓာတ်၆ပါးကမ္မထာဟိုမှာရှင်းညာထားတဲ့အဖွဲ့ကဓာတုဝိပင်္ဂသုတ်ပက္ကုတတိမင်းကြီးကိုဟောထားတာအဲ့ထဲကကောင်းနှုတ်ချက်ပေါ့အဲ့ဒီထဲကကောင်းနှုတ်ချက်မှာအဲ့ပဋိသင်္ဝဆင်ပွားများနေဆရာတော်ကြီးတဦးရဲ့ဓာတ်၆ပါးကမ္မထာဖြစ်ပေါ်လာပုံလေးပြောဦးမယ်ဘုန်းကြီးတို့ပြီးခဲ့တဲ့မကြာမှုရနေတစုလတစုပြင်ရှားသွားတဲ့တိပိဋကတရဆရာတော်ဘုရားကြီးမင်းကိုဆရာတော်ဘုရားကြီးလည်းခေါ်တယ်ဓမ္မနရတိုက်ဆရာတော်ဦးစိတ်တ္တာရဘုန်းကြီးတို့ကတော့ဆရာကြီးတွေရဲ့အခေါ်နှုတ်ကျိုးနေတယ်ရှင်ဦးစိတ်တ္တာရလို့သူနှုတ်ကျိုးနေတယ်အဲလောက်ခလေးချီပြီးတော့ဂုံကျေးစုကိုအဲနှုတ်ကလာရှင်ဦးစိတ်တ္တာရဆရာတော်ကြီးအခေါ်နှုတ်ကျိုးတာကိုအဲ့ဒီဆရာတော်ဘုရားကြီးရဲ့ဆရာကအရှင်ပညာဆက်ကဆရာတော်ကြီးဥပညာဆက်ကမင်းကဓမ္မနာရအတိုက်ကိုရောက်သွားမယ်ဆိုဆရာတော်ဘုရားကြီးပုံဖူးတွေ့ရတယ်တူတူပြောတော့ဆရာတော်ဘုရားကြီးမှာဒီခေတ်တော့ဘာလာခေါ်မလဲမသိဘူးအစာရေစာလည်းမဝင်တော့ဘူးလက်ချောင်းမှာတခါပဲအဖူးကြီးဖြေပြီးတော့ပြေတွေပေါက်ကြဆေးဝါးကုသဖို့တော့မှလည်းခုပေါ့နောက်တော့မန်းလေးကြွလာဗာမယမင်းဖျားကြီးရဲ့မြောက်ခက်မှာရောက်သားနာဦးမှာမြင်းဝန်တိုက်မြင်းဝန်တိုက်မှာသတင်းသုံးတယ်ကြွလာပြီဆိုတော့မန်းလေးကလေးပြင်းလေးရကတပည့်တကားအများလာကြအရှင်လူယဟန်ဆရာတော်ဘုရားကြီးကတပည့်တကားအရှင်လူယဟန်တပည့်တွေနဲ့တွေ့ရတာစကားတွေနဲ့တွေ့ရတာရှွှွှွှလန့်လန့်အားပါတဲ့ရကျိုးဆူစကားပြောအဲ့ခါနဲ့ဒီခါမှာတတိဖြစ်တဲ့ဒီပင်္ဂပဆရာတော်ဖြစ်လာမဲ့ရှင်ဝိသိတ္တသာရကငါဆရာတော်ကပ္ပထာလွတ်နေပြီဒီလောက်အနာတရသိကျဲစွာခံစားနေရပါသေးရဲ့ဒါကိုမေ့ပြီးတော့တရားလွတ်နေပုံရတယ်တတိတော့ပေးအောင်ပါပဲဆိုတော့မဝတ်မရဲရှေ့ရှေ့ကတော့ဆရာတော်ဘုရားကြီးတွေနဲ့တတိတရားဓမ္မတွေကအမတန်လေးစားတာကိုအနာချင်းကပ်ဖို့ဆိုတာအတော်မဝတ်မရဲနိုင်တာအခုကတော့ပခုံးချင်းလာလာရှင်မယ်ပခုံးချင်းလာလာရှင်မယ်အဲပခုံးချင်းလာလာရှင်တော့ဘာလဲဆိုတော့ကြားဖြတ်ပြောမယ်ဘဒုမတုပကနင်မယောင်နဲ့ရှင်ကောင်ကိုရှင်ကောင်မှတ်တလားဆိုတဲ့စာသားရှိတယ်။သူကဒီလိုလေးရှင်ရမဥပရုမဆိုတဲ့ဆရာတော်တိတ်တော်တာ ိတ်တော့တာပုံတို့ပတ်စာပြောတဲ့ဆရာတော်ဘယ်သူလဲလို့မြမရှင်ရှင်လက်ထက်ကပုံတို့ပတ်စာအပြောကောင်းတာလေပုံတို့ပတ်စာအပြောကောင်းတဲ့ဆရာတော်လေလက်ပြခါယူလာအောင်အဲ့ဒီဆရာတော်ကနည်းထက်လာတော့ဟင်္ဒရာကြွားတော့ဥပရုမပြောမလေးကွာမင်းတို့ဆရာတော်ဘလောက်တော့သူလဲပေးနှစ်ချက်ငါလဲပေးနှစ်ချက်ပါပဲကွာလို့ဆိုပေးစားခက်ကိုပေးနှစ်ချက်ဆိုတာ1ဘက်ကျော်ဘက်ကို2ချက်ပြောလိုက်တာပေးတစ်ထုံးလုံးကြည့်တစ်ချက်ပြီးတစ်ချက်1ဘက်ကျော်ဘက်ဒါနဲ့အဲ့ဒီပုံတို့ပတ်စာပြောတဲ့ဆရာတော်ကပါစပြလိုက်ဘုံငယ်ကျိုးလည်းပဲမိသွားတယ်ဗျာသင်္ကစားဟုတ်ပြီသင်္ကစားသင်္ကစားဆရာတော်ပြောရတယ်ဗျဘဒုမတုပကနေမယောင်နဲ့ရှင်ကောင်းကိုရှင်ကောင်းမှတ်တလားလို့ဆိုတဲ့တဘုံကြီးတို့လည်းပဲအများကြီးစူးစောင်းလာခဲ့တာပဲဒါအဲ့ဒီမင်းကဓမ္မနာရတိုက်ကရှင်ဝိသိတ်တာရရဲ့ဆရာတော်ဘုရားကြီးကိုရှင်ဝိသိတ်တာရမဝတ်မရဲပါချင်းကပစိတုတ်ကလေးထိုင်ပြီးတော့အလုံးရှင်လူရန်တပည့်များကိုရှင်လန်းဝမ်းမြောက်စွာနဲ့စကားပြောနေတဲ့စကားဝိုင်းပါရှင်ဗျာလောက်ကလေးရှင်ဆရာတော်ဘုရားကြီးယခုအခါဘယ်ကမ္မထမ်းများနှလုံးသွင်းနေပါလဲလို့ဆိုတယ်မိဘကနှလုံးသွင်းတော့ဝိပဿနာဆာနှလုံးသွင်းရစိတ်အလုံးအဲ့တော့ဆရာတော်ဘုရားကြီးကအလေးအကျက်တော့စိတ်ကောင်းတာဘလာစာအုပ်လေးယူခဲ့လို့ဆိုတယ်အလုံးစကားပြောလက်ခံရင်းနဲ့အခုတရားဓမ္မတို့သင်ပေးမယ်ဓာတ်၆ပါးကမ္မထမ်းကိုတန့်ကြီးတာအဲ့ဒါမဟာဗုဒ္ဓဘာသာထည့်ထားတဲ့ဆရာတော်ကဘုန်းကြီးအဲ့ဒီကနေယူပြောပါအဲ့တော့စားတဲ့ပေါက်တဲ့မြေနဲ့လက်သေးတဲ့အခါသွားကြတူအာထုပ်ပုံအာထုပ်နည်းဘာဖြစ်လို့လဲဆိုမစားဘဲမနေနိုင်ဘူးလေစားတယ်စားတယ်မဲ့ဟုတ်ကဲ့လားစားတဲ့အခါဘေးလိုရှုဆင်ញင်ရမလဲအဲ့ဒီမဟာဗုဒ္ဓဘာသာရေးခဲ့တယ်ဘူရင်းကပဲကုသတိမင်းကြီးကိုဖျားရှင်ဟောခဲ့တယ်ဓာတုဥပ္ပကတော့ဒီတော့ဒီတရားဝါကမ္မထာမှာစားတဲ့အခါမှာဓာတ်၆ပါးကိုတစ်ပါးချင်းတစ်ပါးချင်းပိုက်ဆိုင်တတ်ပြီးရှုစဉ်မြင်မှုဓာတ်၆ပါးဆိုတာကအာလုံးသီးသီးသားက၄ပါး၄ပါးပါတယ်လေအထွေဓာတ်အာဘောဓာတ်သီဇောဓာတ်ဝါယောဓာတ်ဒါသီးသီးသားဘုဒ္ဓဘာသာဖြစ်ရတာအဲ့လောက်နေရာကြအဲ့လောက်ကျေစုများတာ၄ခုမှနှစ်ခုပဲဆက်ပြောရတာနံပါတ်၅ကအာကာသဓာတ်နံပါတ်၆ကဝိညာဏဓာတ်ဒါလည်းပြောလိုက်ရင်သိကြပါလေ။ဘာဓာတ်နဲ့ဘာဓာတ်လဲ။အာကာသဓာတ်နဲ့ဝိညာဏဓာတ်ဓာတ်ကြီးလေးပါးနဲ့ပေါင်းလိုက်တော့6ပါး။အဲတော့မဟာတိပ္ပံနဲ့တွဲရအောင်။မဟာတိပ္ပံနှင်းချုပ်စာမျက်နှာ96အပိုက်9ညာဘက်မျက်နှာ။စပတ်သုံးလုံးစရာလေးနည်းနည်းပြောမယ်။ပထမပကပရိယတ္တိ။ပရိယတ္တိဆိုသင်္အား၄ချက်တာနော်။ဒုတိယပကပฏิပတ္တိ။ပฏิပတ္တိဆိုကျင့်တာနော်။တတိယပကပฏิဝေဒ။ပတိဝိရသအားလုံးသိတဲ့အချိန်မှာထိုးထွင်းပြီးတော့သိမြင်တဲ့ဉာဏ်အမြင်နောက်ဆုံးသိစရာအဆုံးကနိဗ္ဗာန်ပဲအဲတော့အဲ့ဒီမှာဗုဒ္ဓဝင်မှာပဲဆရာတော်ဘုရားကြီးကရေးခဲ့တယ်ဘုန်းကြီးစောက်တဲ့ထည့်ထားတယ်အဲဝိပဿနာအနည်းချုပ်တဲ့မှာနှုတ်ဖြင့်လေးချက်စိတ်ဖြင့်ကတ်ရှုဉာဏ်အမြင်ထိုးထွင်းသည်နှုတ်ဖြင့်လေးချက်စိတ်ဖြင့်ကတ်ရှုဉာဏ်အမြင်ထိုးထွင်းသည်အဲ့ဒါပါသုံးလုံးပဲအဲ့လေနှုတ်ဖြင့်လေးချက်စိတ်ဖြင့်ကာရှုညာအမြင်ထိုးထွင်းသည်နှုတ်ဖြင့်လေးချက်ဆိုတာကပရိယတ္တိဘုရားစကားတရားအသားတွေကိုနှုတ်ထဲမှာဆောင်ရမယ်မိမိနိုင်နိုင်ရုံပေါ့မိမိနှုတ်နဲ့ဆောင်ထားတဲ့ဘုရားစကားကိုစိတ်ထဲကကပ်ပြီးရှုရမယ်အဲ့ဒါပฏิပတ်တကယ်တော့ပတ်တော်တော်သွားတရားစကားဝင်နေဘယ်လိုရှင်းရလဲဗျာဟာနီးတရားတော့အမျိုးမျိုးပဲဗျာဟိုနီးနဲ့ဟိုနီးနဲ့မတူဘူးဒီလိုသွားရမဟုတ်ဘူးนี่อ่ะตะนี้แหละเออหลูไม่ป่ายลงอะမျိုးမျိုးပြောတာป่ายရင်ตะนี้แหละဟုတ်လဲဆိုတော့ရှင်းเสียอ่ะအကျင့်မှန်မရွေးပฏิပတ်ပဲမဟုတ်လားပฏิပတ်ကိုဆရာတော်ဘုရားကြီးတို့တူတူလေးသုံးလိုက်တာကစိတ်ဖြင့်ကတ်ရှုစိတ်ဖြင့်ကတ်ရှုဘုရားစကားဖြစ်တဲ့ပရိယတ်ကိုနှုတ်နဲ့လေ့ကျက်ပြီးတဲ့နောက်ဘာလုပ်ရမလဲစိတ်နဲ့ကတ်ရှုပါမယ်အဲ့ဒီတရားတော်ကိုကောင်းစွာချိုးထွင်းသိလာတာမတိဝေးတာပဲဒါဖြင့်မူရင်းဖြစ်တဲ့ဝိပဿနာအလုံးမှာတတိပဌာန်မူရင်းသာမဏေ96ဟုတ်ကဲ့လားအပိုင်း9ခိုင်လိုက်ဆိုအတိတေတိတေခာယိတေတာယိတေသံပဇာနာကာရီဟောတိအဲသံပဇာနာကာရီကိုအောက်ကအာနာလိုက်နေတားခါလိုက်အဲ့ဒါလူရင်းပဲအတိတေစာရင်းရှိသောပီတေတောက်တိရှိသောခာယိတေခဲရီရှိသောအိုက်တေလျက်ဒီစီတော်တံတရာကာရီကောင်းစွာဉာဏ်ပညာဖြင့်ရှုစင်ငင်းကိုပြုလေရှိသည်ဟောဒီဖြစ်၏ ဟိုညတရားပွဲလေးတွေကြတော့ဘာလုပ်ပြရလဲဆိုသင်္ကာလေးချပြရသာမီကြံလည်းရင်တံပစင်ဆင်ခြင်းညာဖြင့်ဖြူရမည်အဲ့ဒါပါဠိတော်မူပဲသာမီကြံရင်တံပစင်ဆင်ခြင်းညာဖြင့်ဖြူရမည်ဘာလို့လဲဒီမှာပါဠိကတံပစင်တံပစင်ဆိုတာကောင်းစွာဉာဏ်ပညာနဲ့ဖြူဆင်ရတာခိုင်နည်းနည်းလေးထင်ရှားအောင်သင်ပြောရဒီຢာဒီမှာဒုံລະဘຢာဒီဟုတ်ကဲ့လားဒုရဘရာသည်ဆိုဒုရဘဝတ်တဲ့ရာသည်ကိုဝင်လိုက်ကြတာခွန်ကြီးလားရှောက်ခွန်ကြီးဖေခွန်ကြီးတကကြီးကလေဘယ်နှကြိမ်ဝတ်ပြီးပြီဖေဘယ်မှာဝတ်တာဖေဘယ်လိုကြောင်းတိုက်အေးပေါ်အေးပေါ်ပဲလိုက်ပြီးတော့ပြီးခေါင်းညှိခွန်ကြီးစိတ်ထဲကတော့ဘဝင်မကြကိုတကကြီးကိုသိတယ်ဘယ်နှကြိမ်ဝတ်ဝတ်သူပฏิသင်္ခါယောနီတော်တခါမှမရလည်းဘူးပฏิသင်္ခါယောနီတော်ဆိုတာကသင်္ကမဝတ်ခင်တည်းကကြိုတင်းပြီးတော့ကျရတယ်သင်္ကအကျိုးသုံးအကျိုးကြောင်းအကျိုးဆေးအကျိုးဒီလေးပုဂ္ဂိုလ်ပရိသတ်ရမယ်အဲ့ဒါတွေမပါတဲ့အတွက်ခေါင်းကြီးကဘဝင်မကြအဲ့တော့ပฏิသင်္ခာယောနီတော်တင်းတော်ကြောင့်အဖြစ်ပฏิသင်္ခာပြိသင်္ခာယဉာဏ်ပညာဖြင့်ဆင်ခြင်၍ဇီဝရံသင်္ကန်းကိုမိဝတ္တတာမိငါဝေအာပါရုပိတာမိငါယုံအာသင်္ကန်းဝိတ္တဝိတ္တနဲ့သွားဘူးဉာဏ်ပညာနဲ့ဆင်ခြင်ပြီးတော့ဝေရယောနီတော်တင်းတော်ကြောင့်အဖြစ်ပိန္ဒပဒံစွမ်းကိုပฏิသင်္ခာပฏิသင်္ခာယဉာဏ်ပညာဖြင့်ဆင်ခြင်၍ပฏิဘုံစိတ်သားမိငါဖုံးပေသုံးဆောင်ပေတော့အာစားတယ်စားတယ်နဲ့မတော်ဘူးဘာနဲ့တော့ဉာဏ်ပညာနဲ့ဆင်ခြင်ပြီးတော့အကြောင်းကြီးကောင်းလိုက်တာနှစ်ဆောင်မြတ်ကြီးဆောက်ဦးကြီးကောင်းလိုက်တာကောင်းလိုက်တာနဲ့တွားရင်တော့ကိုတော်ကြီးတွားပြီအောက်ကိုယောနိသောတင်တော်အကြောင်းအားဖြင့်ပฏิသင်္ခာပฏิသင်္ခာယဉာဏ်ပညာဖြင့်ဆင်ခြင်၍သင်္ဍတရံအကြောင်းအရာနေရာကိုပတိသေးဝါမိငါမိဝဲပါဤနေထိုင်ပါဤဒီသစ္စာသေးကိုဉာဏ်ပညာနဲ့ဆင်ခြင်ရမယ်လို့ပါရာဇိကံပါဠိတော်မှာမူရင်းဟောထားတယ်။ဇာတ်ပါဠိတော်တွေလည်းတွေ့ပါတယ်။ဒီဝိပဿနာကျင့်သုံးရမယ်ဆိုတတိပဌံတတိပဌံသူပြောငါပြောသူပြောလည်းပြောတယ်တတိပဌံမူရင်းကိုလိုက်လိုက်တဲ့အခါကျတော့စားတဲ့တောက်တဲ့မြိုတဲ့ဖျက်တဲ့အခါမှာသမ္ပဇာနာကာရီကောင်းစွာဉာဏ်ပညာဖြင့်ဆင်ញင်းကိုပြုလေးစီသည်ဟောဒီဖြစ်၏ဉာဏ်ပညာနဲ့ဆင်ခြင်ပြီးတော့ဖုံးပေသုံးဆောင်ရမယ်အဲ့တော့ဉာဏ်ပညာနဲ့ဆင်ခြင်ပုံလေးကခမင်းလောက်ကိုယူပြီးခွန့်ပြီးဟပြီးထောက်ထုဝါချေပြီးမျိုးပြီးအဲ့ဒီအခါမှာဆိုကြလို့ထောက်ထုဝါချေဖို့ຢာကိုခွန့်လိုက်တဲ့အခါလက်ကစောင့်မနေရဘူးတော့အဝင်ဝင်ကြဒီခမင်းလောက်ရောက်လာတာနဲ့ဘဇမဟာတယ်လို့စောင့်ရသေးလားမစောင့်ရဘူးဘလူကတရင်ပို့ထားလို့သူ့တဘာဝသူဆောင်းပြီးတော့ချိန်ခိုက်ခိုင်ကောင်းပြီးမျိုးချလိုက်တဲ့အခါမှာတော်တယ်မှာစစ်ခေါင်းဆိုရရှိတယ်စစ်ပင်အခေါင်းပေါ့စစ်ပင်ကဆွေးမြေယွယွင်းပြီးတော့အပေါ်အကိုင်းတက်တွေပြုတ်ပြီးတော့အလဲကဦးကပောက်ပြီးတော့ယာဒီကုတုဒါမခံနိုင်လို့စစ်ခေါင်းကြီးကဟိုက10တောင်လောက်ခေါင်းပတ်လိုက်ရလဲပဲအခေါင်းပတ်လိုက်ရလဲပဲ6လက်မှလောက်ဆိုကြပါဘူးအဲ့ဒါနွားကြောင်သားဆိုအလွန်ဆော့တာလက်ချေရအငြိမ်မနေဘူးတရဲတော်နွားကြောင်းသားကိုကြောက်တို့တော်တော်နဲ့မျက်ခေါက်တာဟုတ်အဲ့တော့ဒီသစ်ခေါင်းမဲကိုမျက်အဖိုင်တရိုက်တွေကိုတခါတည်းနွားကြောင်းသားပြစ်ချလိုက်တဲ့အခါမှာအတားအဆီးမရှိဒလဟောရိုးဆင်းသွားအထိတ်ရှိရလားမရှိဘူးဟောအခုစားပြန်ကိုယူပြီးတော့မြို့ချလိုက်တဲ့အခါကျတော့ဒလဟောရိုးဆင်းသွားလို့ရှိရင်အမလေးနှိပ်ဆမ်းမအောင်ကြိုးဘူးဟုတ်ကဲ့လားပြီးသွားတယ်ဆိုတော့မဟုတ်လားသူ့အထိတ်လိုက်တဲ့သူဆင်းသွားအဲ့ဒီကိစ္စတွေကဘယ်ရဲ့ကိစ္စလဲလို့ဆိုတော့ယူပြီးဟာပြီးခွန်ပြီးဝါပြီးထောက်ထုဝါချေပြီးမျိုးလေးဆင်းသက်ပြီးဒီလိုမလာဘူးလားထောက်ထုဝါချေမျိုးလေးဆင်းသက်ဝိသုဒ္ဓအောင်ဆရာတော်ဘုရားကြီးရဲ့စာသားထောက်ထုဝါချေမျိုးလေးဆင်းသက်ဘုရားဟောစာသားမှန်တယ်၍ဘုရားဟောပါဠိတော်ဘုရားဟောတဲ့စာပေမှန်တယ်၍တယုတ်စကံရှိတယ်တဘာဝတတ္တိတယုတ်ကိုကောက်နိုင်မှဝိပဿနာဉာဏ်မှန်လေအဲ့ဒါသိချာမှထောက်ထူဝါချင်းမျိုးလေးဆင်းတဲ့ဓာမီထက်၍ထောက်ထူဝါချင်းမျိုးလေးဆင်းတဲ့အဲ့ဒီအပိုက်ကိုကောက်လိုက်တဲ့အခါကျဝါရောဓာတ်ကိုကောက်ရတယ်။ကဲဝါရောဓာတ်လုံးဝမဖြစ်ဘူးဆိုလို့ချင်းသမင်းလုတ်ကိုဆုတ်လို့ရအောင်မလား။ယူလို့ရအောင်မလား။ဖလို့ရအောင်မလား။ခွလို့ရအောင်မလား။ဒါဖြင့်ထောက်ထူဝါချင်းလို့ရအောင်မလား။ဒါဖြင့်စားတယ်စားတယ်ဆိုတာဘသူစားလဲငါစားတယ်သူစားတယ်အများပြောမှန်းနဲ့ငါစားတယ်ဆိုတော့အတ္တနည်းမဟုတ်လား။အများပြောမှန်းနဲ့တကယ်တရားတော်အမှန်တရားကိုရှုနေလိုက်တဲ့အခါကျတော့ငါကိစ္စလားဝါယောဓာရဲ့ကိစ္စလားငါအလုံးလားဝါယောဓာရဲ့အလုံးလားဒါဖြင့်ဝိပဿနာရှုရမှာငါလိုရှုရမှာလားဝါယောဓာကိုရှုရမှာလား ငါကအတ္တဝါယောဓာတ်ကအနတ္တာဒါပေမဲ့ဝိပဿနာရှုတော့အတ္တရှုရမှာလားအနတ္တရှုရမှာလားအဲရှုွက်လွှဲရင်ဝိပဿနာမဟုတ်ဘူးခင်ဗျာငါကပုံပန်းတဏ္ဍအထေကိုတရားမရှိဘူးလားဝါယောဓာတ်ကပုံပန်းတဏ္ဍအထေကိုတရားရှိရလားမရှိဘူးဒါပြန်ကိုတော်မြတ်တို့ဖုံပေးတယ်ဖုံပေးတယ်သုံးဆောင်တယ်သုံးဆောင်တယ်ဆိုတာဟုတ်ကဲ့လားလူအထင်ကြီးအောင်စကားမပြောဘဲနေရတာမျိုးမဟုတ်ဘူးတချို့ကစကားမပြောဘဲစားတဲ့ကိုတော်မှာပိုးချီညွတ်တယ်ပြောကောင်းပါတယ်မင်းရင်ပြောကောင်းတယ်ကာလာတာလူရွယ်တို့လိုအယတ္တမများလို့ဆိုစကားဖောင်ဖောင်နဲ့ပြောဆိုမစားဘူးဒီကမောကနဲ့ဆိုတခုတော့ကမ္မထံတရားကိုအာယူနှလုံးသွင်းပြီးတော့ဖုံပေးသုံးဆောင်ရမယ်နားလည်အောင်ပြောတော့စားတယ်ဆိုတာငါစားတယ်ဆိုတော့အတ္တငါလည်းဟုတ်ကဲ့လားဘယ်ကိစ္စလဲဝါယောဓာတ်ရဲ့ကိစ္စဝါယောဓာတ်ကိုအတိဆိုတဲ့စိတ်ကသိပြမယ်တတိဆိုတဲ့စိတ်ကအောက်ဖင်ပြရမယ်ဟုတ်ကဲ့လားဒါဝါယောဓာတ်ပဲဒါဝါယောဓာတ်ပဲလို့လူကသိတာလားစိတ်ကသိတာလားအောက်မဲ့တဲ့အခါမှာဝါယောဓာတ်ပဲလို့မမှတ်ရဘူးမှတ်တာပညာဒီနေရာမှာတတိတတိယအောက်မရအဲ့လိုအောက်မလိုက်တဲ့အခါကျတော့ဒီဝါယောဓာတ်ဟာငါဟုတ်သေးရဲ့လားငါအလိုလိုလိုက်သေးရဲ့လားငါပိုင်ပစ္စည်းဟုတ်သေးရဲ့လားဆိုဝါယောဓာတုဝါယောဓာတိမေတ္တာမမငါဥစ္စာမဟုတ်မေတ္တာမမတမိငါမဟုတ်နာမေတ္တာအတ္တတိငါအလိုတို့မလိုက်သာကောင်းကြည့်တော့ဣတိဤသို့ယထာဘုဒ္ဓံဟုတ်တိုင်းမှန်စွာဟုတ်တိုင်းမှန်လားတဘာဝကိုယထာဘုဒ္ဓံဟုတ်တိုင်းမှန်လားတဘာဝကိုဒါဆရာတော်ဦးစိတ်တတရရဲ့အနည်းသမပညာရာကောင်းစွာရှုမြင်တတ်သောဝိပဿနာဉာဏ်ပညာဖြင့်တတဗံရှုအပ်၏အဲ့ဒီလိုဓာတုဝိင္ကသုံးပါဆရာရှင်တက္ကသတိမင်းကြီးကိုဟောအဲ့တော့စားတယ်စားတယ်အများပြောမှန်တယ်နတ်ကိစ္စလားဝါယောဓာတ်ကိစ္စလားဝါယောဓာတ်ကိစ္စဟုတ်ကဲ့လားမျိုးလေးဆင်းတယ်အစာသစ်တည်းဟုတ်လားအစာသစ်အိမ်ရောက်သွားပြီရောက်သွားတယ်ဆိုတော့ဝါယောဓာတ်ကပို့ဆောင်ရင်ကိစ္စဟုတ်ကဲ့လားဝါယောဓာတ်ကဘာကိစ္စလဲပို့ဆောင်ရင်ကိစ္စကိုဆောင်ရပါပြီခမင်းပကံကခမင်းလောက်ကိုအများအတိမှလက်ကဆုပ်တယ်ယူတယ်ခွန်းတယ်ဟာတယ်ဆောင်းလူဝါသေးတယ်မျိုးတယ်အများပြောမှန်တယ်နော်သမုဒိသစ္စာဘာသစ္စာလဲတရားသဘောအမှန်မှာဝါယောဓဝါယောဓကဘာသစ္စာလဲအရှင်းနှစ်ခုလုံးအမှန်ကြီးပဲမဟုတ်လားဝိပဿနာရှုတော့ဘာသစ္စာကိုရှုရမလဲအဲဝိပဿနာသမားတိုင်းပြောတယ်ရှုတော့လွဲတယ်ဟုတ်ကဲ့လားရှုတဲ့အခါကျတော့အဲ့ဒီဓာတ်သဘောဆိုတဲ့တတိကိုမရှုဘူးဒါဖြင့်ဒီဝါယောဓကပို့ဆောင်ရဲ့ကိစ္စကိုဆောင်ရလိုက်တဲ့အခါမှာလန်ခီမရှိဘဲနဲ့ပို့လို့ရပါဘူး။လန်ခီဆိုတာကအာကာသဒ။အာကာသဒဆိုအကြာအပေါက်တွေမှန်တယ်များကိုအာကာသခေါ်တယ်ခဗျာ။အခုဘာယောဂညာယောဂနဲ့ဦးထုံးနေတယ်လို့ဟုတ်လား။လက်ချောင်းမှာဘယ်လိုလုပ်ကြ။အနာယောဂရောက်နေတယ်ဆို့နေတယ်လို့ဆိုပို့လို့ရသေးရဲ့လား။မရမရဘူး။ဒါဖြင့်ဘာဓာတ်ပျက်စီးနေလဲ။အာကာသဓာတ်ပျက်စီးနေတယ်ဟုတ်ကဲ့လား။အာဂါဒတကလန်ခီကိစ္စကိုဆောင်ရွက်တယ်။အာဘောဒကကူညီချင်းစွတ်စွတဲ့ကိစ္စကိုဆောင်ရွက်တယ်။မအသက်ရွယ်လေးကြီးလားတော့ဘုန်းကြီးတို့လည်းပဲသုံးမှမစားလာတာပဲမန္တလေးနေလားချွေးဖို့ခွန်းနေဆိုအလုံးမာတာပဲ။ပူတော့မယ်စားလို့ရတယ်။အေးတော့တောက်ခဲပဲငါတန်ခဲငါတောက်ခဲပဲ။အဲ့တော့တောက်မဲဟင်းညုံနဲ့အမဲစား။လက်ဖက်ကြောက်ထွက်တာတောက်မဲရလေ။လက်ဖက်ရည်နဲ့ညှော့ချ။ဟုတ်ကဲ့လား။အခုကအသက်ရွယ်လေးကြီးလားတော့ညှော့စားလေးနဲ့သွား။ဒီအစာကိုအစာပိတ်အိမ်ရောက်အောင်လေရှင်းညိုရည်လေးနဲ့မျောချဒါဖြင့်အာဘောဓကစွတ်စွတဲ့ကိစ္စကိုသူမကူညီဘူးလားဒါဖြင့်ကူညီတဲ့ကိစ္စသည်စွတ်စွခြင်းဖြင့်အာဘောဓကကူညီပါသည်အကယ်၍အာဘောဓမရှိဘူးဆိုရင်၆၆ကတ်ကတ်နဲ့မျိုးရတာခက်ဒါနဲ့အစာပိတ်တဲ့အစာပိတ်အိမ်ရောက်သွားတဲ့အခါကျတော့အစာပိတ်အိမ်မှာအစာပိတ်တည်တဲ့အခါမှာဒါဆုံးတယောက်ကကောက်ရုံအဖြစ်ခင်းပြီးတော့ဖြာခင်းပြီးတော့ဒီစီဒီမဟုတ်ပထဝီဓာတ်အစွမ်းဖြင့်ပြီးပါသည်ဘယ်ဓာတ်အစွမ်းဖြင့်ဒီလဲပထဝီဓာတ်ဆိုတာကသူကမာပြော့မဟုတ်လားအခန္ဓာဟုတ်ကဲ့လားတို့သဘောပေါက်ဒါဖြင့်ဓာတ်ဘယ်နှပါးပြီးသွားပါလဲဝါယောဓာတ်အာဘောဓာတ်အာကာသဓာတ်ပထဝီဓာတ်ဒါဖြင့်အစာသစ်တွေကိုအစာဟောင်းအဖြစ်နဲ့ပြောင်းလဲတဲ့အခါကျတော့ တစုံတယောက်ကပြုပြင်လို့ရသေးရဲ့လားမရဘူးဝမ်းထဲမှာပါစကဝမ်းမီဆိုတာသမတန်ပူပြင်းတယ်သမတန်ပူပြင်းတယ်စားချလိုက်တဲ့အယိုးလေးတွေဟုတ်လားခြေသွားတာပဲပါစကဝမ်းမီအဲ့ဒီပါစကဝမ်းမီကတေဇောဓာတ်ခေါ်တယ်ပါစကဝမ်းမီကဘာဓာတ်ခေါ်လဲတေဇောဓာတ်ခေါ်တယ်ဒါလေးတော့ရအောင်ပြေးလိုက်ရအောင်ဒီမဟာတတိပဌာန်းနှစ်ချုပ်မှာ84မှာဘယ်ဘက်မျက်နှာအောက်ဆုံးမှာနောက်85တေဇောဓာတ်ဒီဖြစ်စေဤပထဝီဓာတ်ဒီပြီးစေဤအာဘောဓာတ်ဒီသုဆိုစေဤဝါယောဓာတ်ဒီဖောင်စေဤအာဂတဓာတ်ဒီလမ်းပေါက်ဖြစ်စေဤဝิญညာဓာတ်ဒီအသီးသီးကိုသိစေပြီးစေဤအဲ့ဒီဓာတ်တော်အသီးသီးဆောင်ရွက်သွားတာကိုဝิญညာဓာတ်ကသိတယ်အခုဘုန်းကြီးတို့ကဘာဓာတ်ပျက်စီးနေလဲဆိုဝิญညာဓာတ်ပျက်စီးနေစားကြတိုင်းစားချလိုက်တာပဲဆုံးမလည်းကောင်းလားဗျာအေးကောင်းတယ်ကွာဟုတ်ကဲ့လားအဲ့ဒါမိမိတဏ္ဍာမှာဖြစ်တဲ့ဓာတ်တော်တွေရဲ့တတ္တိကိုမသိတာဘယ်ဓာတ်ချုပ်ရင်းနေလဲဝิญညာဓာတ်ချုပ်ရင်းနေတယ်ဓာတ်တော်ရဲ့အသီးသီးကိုသိအောင်နှလုံးသွင်းတာဝิญညာဓာတ်ဟုတ်ကဲ့လားအဲ့တော့ပြေသောဓာတ်ရဲ့တတ္တိအစာသစ်ကိုကျင့်မြတ်စေခြင်းကိစ္စပူဇာလောင်မီကျင့်ကြီးခြင်းရဲ့တွယ်သွေးသားငါးပါးခွဲလျက်ဒီအစာသစ်တွေကိုဝမ်းမီနဲ့ရှင်မြတ်ပြထာကတစုဝမ်းမီရှိတဲ့ပိုးမျိုးပေါင်း32မျိုးကစပြထာကတစုရှင်ကြီးတစုရှင်ငယ်တစုအသွေးသားတစု၅စုဥပမာ၅ဇတ်သားစချလိုက်ရင်ကိုးစားကတစ်ဇတ်သားဝမ်းမီလောင်ပြထာကတစ်ဇတ်သားရှင်ကြီးတစ်ဇတ်သားရှင်ငယ်တစ်ဇတ်သားအသွေးသားတစ်ဇတ်သားအစိတ်သားစချလိုက်ရင်၅ဇတ်သားစီတပိတ်သားစချလိုက်ရင်20သားစီဒါ20လီ100လေးဟုတ်ကဲ့လားတပိဿာဆိုတရားကိုတပိဿာခေါ်တာပဲအဲဒီလိုခွဲတာမှန်ရင်ကြက်မှရေကောင်းအဓိကလူမှာပါစကဝံမီကောင်းမှုဒါဝိဇ္ဇမကဒီပတိမှာလေဒီဆယ်တော်ဘုရားကြီးမြစ်တိပါဠိတော်ထေကရာတရားကြည့်ပြီးရေးခဲ့ယောဂီပုဂ္ဂိုလ်ဒီဝံမီကောင်းရမယ်တဲ့ယောဂီရဲ့အင်္ဂါဝံမီကောင်းရင်ကြက်မှရေကောင်းတယ်ကြက်မှရေကောင်းမှလည်းဥနှောင်ညာကောင်းဝံမီညံ့ရင်ဥနှောင်ညာမကောင်းဘူးတဲ့လေဒီဆယ်ဘုရားကြီးသုံးချက်ခဲ့အဲ့တော့ကိုယ်သာလောင်မီခြင်းကြီးခြင်းငယ်တွေ့သွေးသားငါးပါးခွဲလျက်အဲ့ဒီငါးစု꿰သွားအောင်တစုံတစ်ဦးကပြုပြင်ပေးလို့ရသေးရဲ့လားမိမိကလိုက်ဆောင်ရလို့ရသေးရဲ့လားဘယ်တတိဘယ်အစွမ်းကြောင့်ငါးစု꿰သွားလဲလို့ဆိုတော့ပါစကဝါမီဆိုတဲ့တေဇောဓာတ်ရဲ့တတိဟုတ်ကဲ့သားဒါပြန်စင်ငင်မုံလေးတွေပြောပြတော့မယ်စားတယ်မှာဖြစ်စေမစားမိမှာဖြစ်စေစားပြီးမှာဖြစ်စေရဟန်းတော်များကြတော့နောက်ထပ်အာယုံမတက်ခင်ဒီလမှာကူးပြနှင်းထွေကူးတကူလားပြတ်ငါနှင်းရလည်းပဲ၃ညထွေရလည်း၃ညငါးနာရီတိတိမှာအောင်တက်တယ်အဲ့ဒီအာယုံမတက်မီအတွင်းကိုဖန်းသင်္ကန်းကြောင်းဆေးဒီပစ္စည်း၄ပါးကိုတန်ပစင်ဆိုတဲ့စင်ညာနဲ့စင်ငင်စင်ငင်မစင်ငင်မိလိုက်လို့အာယုံတက်သွားပြီဆိုရင်ဒီနာပြိဘောကထိုက်သွားပြီဒီကိုတော့ကျွေးတင်သွားပြီဒီကျွေးတွေကိုစုပါများလို့အစီရင်စွန့်တကားအိမ်မှာနွားသွားဖြစ်တော့မယ်ဆရာတော်ကြီးတွေဟာဒကာဓမ္မကလှူတယ်ကောင်းတယ်လူတွေကောင်းတယ်ဒကာဓမ္မတွေကောင်းတယ်ခွန်ကြီးကတရားနဲ့ဆင်ခြင်းပြီးတော့သုံးဆောင်မှမဆင်ခြင်းနည်းလို့များအောင်တက်သွားပြီဆိုကျွေးတင်ပြီဒီဖုန်းကြီးအများရာနှိမ့်စနေမြကျွေးတွေတင်ပြီဆိုရင်ဒီကျွေးတွေနဲ့တရားလို့ရှိရင်တော့ခွန်ကြီးလည်းပဲအနတ္တတရားကအာဒါစရောကြီးပဲလို့မျက်နှာပါပေးဘူးကျွေးဆက်ချင်ဒါဖြင့်သမစဉ်ဆိုတဲ့ဆင်ခြင်ညာနဲ့ဆင်ခြင်လိုက်တဲ့အခါကျတော့ငါရဲ့တဏ္ဍာမဝါယောဓာတ်ဆိုတဲ့ပူဆောင်တတ်တဲ့တတ္တိရှိမရှိမရှိပဲနေရလားမရှိပါဘူးမရှိဘူးဆိုလို့ရှိရင်စားသမ ्या အစာတွေအစာသိအိမ်ရောက်မလားမရောက်ဘူးဒီလိုဆင်ခြင်ရဩဧကသင်္ချာရှိတယ်အဘောဓဆိုရဲသုဆိုခြင်းကုညီတဲ့အဘောဓကရောငါတဏ္ဍမှာသင်္ချာရှိမရှိမရှိပဲနေရလားမရှိပါဘူးမိမိကတိတိမတိတိအဘောဓကတော့ဖြစ်ပေါ်မနေဘူးလားအာဃာတဓဆိုတာငါရဲ့တဏ္ဍမှာသင်္ချာရှိမရှိမရှိဘူးဆိုရင်ဂျင်းပိတ်ကြီးဆိုလို့ရှိရင်အစာတစ်တွေအစာတစ်အင်ရောက်မလားအာဃာတဓကဘာကိစ္စဆောင်ရလဲလံခင်ကြီးကိစ္စကိုဆောင်ရတယ်ဒါပြန်အစာတစ်အင်ရောက်လာတဲ့အစာတွေတီးနေတာကပထဝီဓာတ်ရဲ့ကိစ္စငါကိစ္စဟုတ်သေးရဲ့လားဘယ်ရဲ့ကိစ္စလဲဒါဖြင့်ငါရဲ့တဏ္ဍမှာပထဝီဓာတ်ဆိုတဲ့တတ္တိဖြင့်ရှားဖြစ်မဖြစ်ဒီလိုသိမြင်လိုက်ရင်ဒီအစာသစ်တွေကိုကျင့်ရစေတဲ့အစာအောင်အဖြစ်သို့ပြောင်းလဲသွားတဲ့ ငါးမျိုးငါးစုဖွဲ့သွားတာဟာဣဒ္ဓရနေမာနဆက်တကိုးရှင်နေဖန်ဆင်းတာလားငါကိုယ်တိုင်းပြုပြင်တာလားဟုတ်တယ်ရလားဘယ်တတ်ပြီလဲပါစကတေသောဓာတ်ဆိုတဲ့ဝါမီရဲ့တတ်ပြီအဲ့ဒီတတ်ပြီရဲ့အသေးသေးကိုတစ်ခုချင်းတစ်ခုချင်းရှုမြင်တဲ့တတ်ပြီကဝိညာဏဓာတ်ဟုတ်ကဲ့လားသုံးဆောင်တာကသုံးဆောင်နေတာပဲဝါရကဝါရမျိုးရကမျိုးရစရကစရယောဂီရဲ့အမြင်ကတော့ဒီဒီကဒီဓာတ်ပဲဓာတ်တစ်ပါးချင်းတစ်ပါးချင်းနှလုံးသွင်းလို့အဲ့ဓာတ်၆ပါးလုံးဟာဓာတ်၆ပါးတရားတွေပဲမဟုတ်လားဓမ္မအစစ်တွေပဲမဟုတ်လားဖရာတရားအသားတွေပဲမဟုတ်လားအဲ့ဒီဖရာစကားတရားအသားတွေကိုကောင်းစွာအောင်ပြုရှုမြင်ပြီးတော့ပုံပေးသုံးဆောင်ရပါသည်အဲ့ဒီဓာတ်တော်တွေကိုကောင်းစွာရှုမြင်တဲ့ဉာဏ်ဒီဝိပဿနာဉာဏ်အဲ့ဒီဓာတ်၆ပါးလုံးဟာပုဂ္ဂိုလ်တ attva ဟုတ်လို့လားငါဟုတ်လို့လားငါဥစ္စာဟုတ်လို့လားငါအလိုတို့လိုက်တဲ့တရားဟုတ်လို့လားဘာသာဟုတ်လဲတပါးချင်းတပါးချင်းလဲအနိစ္စဒုက္ခအနတ္တတရားတွေပဲမဟုတ်လား၆ပါးလုံးလဲအနိစ္စဒုက္ခအနတ္တတရားတွေပဲမဟုတ်လားအဲ့လိုအနိစ္စဒုက္ခအနတ္တဟုတ်အဟုတ်တရားတွေကိုအဟုတ်တိုင်းရှုမြင်တဲ့ဉာဏ်ဒီဝိပဿနာဉာဏ်ဒါပေမဲ့ဝိပဿနာအထုတ်တယ်ဆိုတာလူရဲ့အလုံးလားဉာဏ်ရဲ့အလုံးလားဒီဉာဏ်ထွန်းတဲ့စာရာကိုအတိတေတိတေခာယိတေသာယိတေသံသရကာရီဟောတိ။ကြိုက်ဆုလိုက်ရအောင်။အတိတေတိတေခာယိတေသာယိတေသံသရကာရီဟောတိ။အတိတေစာရီရှိသောပိတေတောက်တိရှိသောခာယိတေခဲရီရှိသောသာယိတေလျက်သိရှိသောသံသရကာရီကောင်းစွာဉာဏ်ပညာဖြင့်ရှုစင်ញင်းကိုပြုလေရှိသည်။ဟုတ်ดิဖြစ်ဤအဲ့ဒါတတိပဌာဝိပဿနာအလုံးနဲ့စာနေပဲခင်ဗျာဓာတုဝိဇ္ဇနာတော့ဓာတ်၆ပါးကမ္မထာသီပ္ပကရဆရာတော်ဘုရားကြီးရဲ့ဆရာရင်းဖြစ်တဲ့အရှင်ဘုရားပညာသက်ကကသူရဲ့အနာတယမခံနိုင်တဲ့ယောဂကိုဥပိ္ပခပြုပြီးတော့ဝေဒနာဆိုတဲ့နာကျင်မှုကိုအာယုံမပြုဘဲနဲ့တပည့်ယဟန်လာလျှောက်လိုက်တဲ့အခါမှာဒီကမ္မထာကိုမြုပ်နဲ့ရေးပေးတာဒီလောက်လေ့ကျက်တော်မူတာအဲ့ဒါစိတ်ရဲ့အလုပ်တွေပဲညာရဲ့အလုပ်တွေပဲအဲ့ဒါတစတစလုပ်တော်မူကြပါသည်အဲ့ဒါစားတတ်ကြပါစေစားကနေကြပါဟိုအားဆိုရာဆိုစားတာလူကြကောင်းဆိုတာတကယ်ကိုဒီဓာတ်၆ပါးတစ်ခုခုကိုဖြစ်စေအ၆ပါးလုံးကိုဖြစ်စေတစ်ခုခုသောကမ္မထာကိုနှလုံးသွင်းမြဲနဲ့ရှင်ရင်သုံးဆောင်ပုံပေးကြပါသည်နားကြစို့